Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါလေခင်ဗျာပြည်အမေရိကန်တန်ရဲ2019ခုနှစ်မေလ25ရက်ကြာသာပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ1925ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်တရားရှိသူနောက်ထပ်လူ2ဦးကိုဖမ်းဆီးလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးထားသူစုစုပေါင်း10ဦးထက်မနည်းရှိသွားပြီ။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်တွေကကျွန်းတစ်ခုအနီးအမေရိကန်စစ်သည်မော်ဒယ်စင်ခုံမောင်းပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။2016ရွေးကောက်ပွဲကာလတုန်းကနေတိုးအဖွဲ့ကိုဝေဖန်ခဲ့မှုတဲ့သမ္မတဒေါ်နယ်ထရန့်ဟာဒီကနေ့မှာတော့နေတိုးခေါင်းဆောင်တွေနဲ့ဘရပ်ဆဲမြို့မှာတွေ့ဆုံနေပါတယ်
။ The attacks we saw in Manchester will be something which will be addressed.I think actually by all leaders in
NATO အဖွဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကိုသတင်းနဲ့အပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူနေပြည်တော်မှာဒီကနေ့ကျင်းပနေတဲ့27ရာစုပင်လုံမှာပြည်ထောင်စုတည်ထားမှုကိုဆွေးနွေးခဲ့ကြတဲ့အကြောင်းဆက်သွယ်မေးမြန်းချက်ကြားရမှာဖြစ်သလိုအမေရိကန်မက္ကဆီကိုနယ်စပ်မှာလှိုင်းကောင်းတွေအားတဆင့်မူးယစ်ဆေးဘယ်လိုကုန်သွယ်နေသလဲဆိုတာတွေကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါဦးခင်ဗျာ
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲတစ်ခုမှာကလေးတွေပါဝင်လူ22ယောက်သေဆုံးခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဗြိတိန်ချမ်းဖက်ဘွားရာတံပြန်တက်ပြည့်တပ်ဖွဲ့ဝင်တွေဒီကနေ့စီးနှင်းရှာဖွေမှုတွေအတွင်းနောက်ထပ်လူ2ယောက်ကိုဖမ်းဆီးလိုက်ပါတယ်အသေးခံဘုံးခွဲသမားရဲ့ညီကိုတော်ဆက်သူနဲ့ဖခင်ပါဝင်လူချင်းအာနာမနဲ့ဖမ်းဆီးခဲ့သူစုစုပေါင်းအခုဆိုရင်တော့10ယောက်ထိရှိသွားပါပြီဆက်စုံတွေတစ်ခုအတွင်းအကြီးမားဆုံးတိုက်ခိုက်မှုရဲ့နောက်ကွယ်မှာအချမ်းဖက်ဝါရီတွေရဲ့ကိုင်ရက်တစ်ခုရှိနေတယ်လို့ဆိုတဲ့တန်တရားနဲ့ရဲတပ်ဖွဲ့ကဖော်ထုတ်ဖို့ကြိုးပမ်းနေတာပါတဲ့22နှစ်ရွယ်အသေးခံဘုံးခွဲသမားဆက်မန်အဘတီယာဘုံးလုံးရမှာကျွမ်းကျင်သူတူရဲ့အကူအညီယူခဲ့တယ်လို့ပရိရှတ်လုံခြုံရေးတာဝန်ရှိသူတွေကတာနီယာရှိနေကြပြီးတကယ်ရှိခဲ့တယ်ဆိုရင်လည်းဘသူဝယ်ဝါဖြစ်ကြောင်းဖော်ထုတ်နိုင်မှုကြိုးပမ်းနေကြတာပါလေပြလုံခြုံရေးတာဝန်ရှိသူတွေကတော့အသေးခံဘုံးခွဲသမားရဲ့ဖခင်နဲ့ညီကိုတော်ဆက်သူတွေကိုဖမ်းဆီးလိုက်ကြောင်းပြောဆိုထားပါတယ်ညီကိုတော်သူဟာရှင်အဘတီယာမကြသေးငါပဲအသေးခံဘုံးခွဲသမားနဲ့ဆက်သွယ်မှုရှိခဲ့တယ်လို့တက်ခတ်ဖို့အစီအစဉ်ကိုလည်းကြိုသိထားတယ်လို့လေပြနိုင်ငံကအချမ်းဖက်ဝါရာတံပြန်တက်ပြည့်တက်ဖွဲ့ပြောခွင့်ရသူကပြောဆိုထားတာပါမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာတင်းလာနေတဲ့အသေးခံဘုံးခွဲတက်ခိုက်ခဲ့မှုကြောင့်တိကျတိဆုံးသူတွေအတွက်အောက်မေပွဲအခမ်းအနားတစ်ခုကိုတော့ဒီကနေ့နဲ့ပိုင်းမှာပဲကျင်းပခဲ့ကြပါတယ်မန်ချက်စတာမြို့ကအားကစားရုံမှာ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲအခမ်းအနားအဆုံးသတ်ချိန်မှာပဲအသေးခံဘုံးခွဲတက်ခိုက်ခဲ့မှုကြောင့်တိကျတိဆုံးရသူတွေကိုရည်စူးပြီးအမတ်တရားပန်းတွေဘူပေါင်းတွေဖျောင်းနေနေနဲ့မြို့လယ်မှာရှိတဲ့စိန်အန်းရင်ပြင်မှာမြို့ကန်တွေစုဝေးပြီးကာရဝါပြုခဲ့တာပါအမေဝယ်ခန္ဓာပြီးတိတ်မချခင်မှာပဲဘီမကြီးအဲလစ်ဘက်ကလည်းတက်ခတ်မှုတွင်ဒဏ်ရာရရှိခဲ့သူ64ဦးတည်းကစေကုသမှုခံယူနေသူတချို့ရှိရာတော်ဝင်မန်ချက်စတာကလေးစည်းရုံကိုတွားရောက်ကြည့်ရှုအားပေးခဲ့ပါတယ
်ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဘုံးဖောက်ခွဲတိုက်ခတ်မှုစွန့်စမ်းစစ်ဆေးမှုအသေးစိတ်အချက်လက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားမယ်လို့ခန့်မှန်းထားကြပါတယ်ဗြိတိန်ဝန်ကြီးချုပ်မေကနိုင်ငံတွင်နောက်ထပ်အကြမ်းဖက်ဝါရာဇွဲတိုက်ခိုက်မှုချင်းချောက်မှုစွန့်ရင်စရာအခြေအနေကြောင့်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာကျင်းပတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးခေါင်းဆောင်တွေရဲ့အစည်းအဝေးကိုပြီးတီတက်ရောက်မှာတော့မဟုတ်ပါဘူးမန်ချက်စတာဖောက်ခွဲမှုအသေးစိတ်အချက်လက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့တဲ့အပေါ်စိတ်ဆိုးဒေါသဖြစ်နေကြတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဖောက်ခွဲမှုကိုစုံစမ်းစစ်ဆေးနေတဲ့ရဲအဖွဲ့ကတော့အမေရိကန်ရဲအဖွဲ့နဲ့တရင်အချက်လက်မျှဝေတာကိုရပ်လိုက်ပြီလို့ BBC ကဖော်ပြပါတယ်နောက်ထပ်သတင်းအချက်လက်ပေါက်ကြားမှုမရှိစေရပါဘူးလို့အမေရိကန်အစိုးရဘက်ကအာမခံချက်မပေးမချင်းအမေရိကန်ရဲတွေနဲ့တိုက်ခိုက်မှုဆန်ရသတင်းအချက်လက်တွေမျှဝေမှာမဟုတ်ဘူးလို့သတင်းရှင်းမြစ်တွေရဲ့အဆိုကိုကိုကာပီရိုက်တာစ်သတင်းဌာနကဒီကနေ့ဖော်ပြပါရယ်မန်ချက်စတာအသေးခံဘုံးခွဲသမားရဲ့နာမည်ကိုဗြိတိန်တာဝန်ရှိသူတွေမထုတ်ပြန်ရသေးခင်မှာအမေရိကန်သတင်းဌာနအများအပြားကအမေရိကန်အရာရှိတွေစီကရတဲ့သတင်းတွေနဲ့အသေးခံဘုံးခွဲသမားရဲ့နာမည်ကိုဖော်ပြခဲ့ကြပါရယ်နယူးယောက်တိုင်းစ်သတင်းစာကြီးကလည်းတရားဝင်မထုတ်ပြန်ရသေးတဲ့မှုခင်းဆိုင်ရာဓာတ်ပုံတွေကိုဇက်တိုက်ဖော်ပြခဲ့တာဖြစ်ပါတယ်
။ဗြိတိန်နိုင်ငံမန်ချက်စတာမြို့ကချမ်ပတ်တက်ခဲခံရမှုကိစ္စတွေလွှမ်းမိုးနေချိန်မှာပဲမြောက်အတ္လန္တိတ်စာချုပ်ဖွဲ့နေတူးခေါင်းဆောင်တွေလွန်ယွင်းတင်းကျပ်ထားတဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုဒီကနေ့ပဲရောက်လာကြပါတယ်။ ချိန်မှာပဲထောင်နဲ့ချီရဲ့လဝဲဝါရီဆန္ဒပြသူတွေကတော့နေတိုးဖွဲ့နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကိုဆန့်ကျင်တဲ့အနေနဲ့ဘရက်ဆဲမြို့မှာမနေ့ကဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေချို့ကတော့အမေရိကန်သမ္မတကိုဝေဖန်ပုတ်ခတ်တဲ့စိုင်းပုတ်တွေနှစ်ဖူးစည်းစာရန်တွေကိုကင်ဆယ်ဆန္ဒပြခဲ့ကြပါတယ်နေတိုးဖွဲ့ပေါ်သမ္မတထရန့်ရဲ့အစိုးရဝေဖန်မှုတွေကိုလက်ခံမိမဲ့အခုခါမားမဲဖွဲ့ကြီးနဲ့ထိတွေ့ဆက်ဆံလာနေတဲ့အပေါ်မချေနှက်တဲ့သူတွေလည်းရှိနေပါတယ်မန်ချက်စတာမြို့ကအကြမ်းဖက်တိုက်ခိုက်မှုကြောင့်ဥရောပတလောဆိုးရိမ်နေချိန်မှာကျင်းပမဲ့နေတိုးထိပ်သီးညီလာခံအတွက်ဘယ်ဂျင်အစိုးရကတော့လက်နက်ပြည်စုံနဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်ရဲနဲ့စစ်တပ်လုံခြုံရေးအင်အား4000လောက်ချထားပါတယ်စစ်သားတွေကလည်းလမ်းတွေဟိုတယ်အခန်းတွေမြေရောက်ရထားဘူရာရုံတွေမှာကင်းလဲစောင့်ကြပ်နေကြတာပါနေတိုးဖွဲ့ရဲ့တွင်ရေးမှုချုပ်ယန်စတော်ဒန်ဘတ်ကတော့ကလေးတွေလူငယ်တွေမိသားစုတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့မန်ချက်စတာချမ်ဖက်မှုနဲ့ပတ်သက်လို့နေတိုးကောင်းဆောင်တွေတနည်းမဟုတ်တနည်းတော့ပြောဆိုဆွေးနွေးပြလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းသတင်းတော်တွေကိုပြောဆိုခဲ့ပါတယ်
ဒီစကတက်တာတဲ့ချမ်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းဖို့ရည်ရွယ်တဲ့ Republican ချမ်းမာရေးဆောင်ရှောက်မှုဥပဒေကျင့်သုံးတဲ့ဆယ်နှစ်တာကာလအတွင်းခမန်းကျေအမေရိကန်23သန်းတို့ချမ်းမာရေးအာမခံဆုံးရှုံးမယ်လို့ပါတီဆွဲခင်းတဲ့လွှတ်တော်ဗဏ္ဍာရေးယုံ CBO ကပြောဆိုလိုက်ပါတယ်ဒီဥပဒေကိုမနေ့ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာလူမှုအပေါ်တက်ရောက်မှုနောက်ချမ်းမာရေးဆောင်ရှောက်နိုင်မှုအတိုင်းအတာငွေကုန်ကြေးကျတဲ့နိုင်ငံရဲ့ဗန္နာရီတို့နဲ့ပတ်သက်တဲ့သုံးသက်ချက်ကို CBO ကထုတ်ပြန်တာဖြစ်ပါတယ်။မေလ၄ရက်နေ့ကထောက်ခံမဲ218မဲ၊ကန့်ကွက်မဲ213မဲနဲ့ပို့ကာတိကအတီးပြုတ်နိုင်ခဲ့တဲ့ကျန်းမာရေးဥပဒေကျင့်သုံးတဲ့အခါမှာကျန်းမာရေးအာမခံအသုံးစရိတ်ကိုရှော့ချသုံးစွဲသူတွေပုံများလာပြီးအခွန်မပေးခင်ကြိုတင်ကြက်ခံရမယ်ကျန်းမာရေးစည်းအစက်ကပုံများလာမယ်အရေးရင်ဆိုင်ရမယ်လို့လဲ CBO ရဲ့အစီရင်ခံစာကဖော်ပြပါတယ်။ဩဘာမာကဲလို့တည်ကြတဲ့ဈေးစကတက်တာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့ကသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းအဓိကဦးစားပေးကိစ္စရပ်တစ်ခုဖြစ်သလို2010ပြည်နှစ်ဥပဒေအဖြစ်အတည်ပြုပြီးချိန်ကတည်းက Republican ဥပဒေပြုအမတ်တွေရဲ့လိုလားချက်တစ်ခုလည်းဖြစ်ပါတယ်ရှင်
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကပိုင်ဆိုင်ရောင်းကြေညာထားတာကိုစိန်ခေါ်တဲ့လောရက်တစ်ခုဖြစ်အမေရိကန်ရေတပ်စစ်သင်္ဘောတစ်စင်းဟာတောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးခုံမောင်းခဲ့ပါတယ်။အမေရိကန်ရေတပ်ကပထင်းတပ်မစ်ဆိုင်းတို့တပ်ဆင်ထားတဲ့ USS Drewry ဖြတ်သိမ်းမောင်းဟာ Spratly ကျွန်းစုတွေက Mischief ကြောက်တန်းအနီးရေမှန်စစ်နမိုင်တွေခုံမောင်းခဲ့တဲ့အကြောင်းအမေရိကန်စစ်ပတ်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်တာပါ။အမေရိကန်ပြည်တော်စုကနိုင်ငံကရေပိုင်နယ်ထဲမှာလွတ်လပ်စွာရေကြောင်းသွားလာခွင့်တွေကိုထိန်းသိမ်းနိုင်မှုရည်ရွယ်ပြီးစောင့်နေတာဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်မှူး Jimmy Davis ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကတောင်တရုတ်ပင်လယ်ပြင်မှာနေစဉ်လည်လို့သွားလာလှုပ်ရှားနေပြီးနိုင်ငံကဥပဒေနဲ့အညီလေရင်ပြန်သန်းမှုတွေသင်းမောခုံမောင်းမှုတွေကိုဆက်လက်လွတ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်စစ်တပ်ရဲ့ဒီကနေ့လှုပ်ရှားမှုတွေဟာသမ္မတဒေါ်နယ်ထရန့်လက်ထက်မှာပထမဆုံးကြိမ်လည်းဖြစ်ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကတော့အမေရိကန်ရဲ့ကင်းလဲတဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုသွားပါတယ်။ကမ္ဘာမှာရေကြောင်းသွားလာမှုအများဆုံးတွေကတခုဖြစ်တဲ့ဒေသမှာတရုတ်နိုင်ငံကလူလုံကျွန်းတွေတည်ဆောက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်နဲ့တခြားနိုင်ငံတွေကဝေဖန်နေကြတာပါ။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကဘတ်စကားဂိတ်တစ်ခုမှာအသေးခံဘုံခွဲသမား2ဦးရဲ့ဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဖောက်ခွဲမှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ပါတယ်။တခြားရဲတပ်ဖွဲ့ဝင်5ဦးနဲ့အရသား5ဦးတို့လည်းထိခိုက်ဒဏ်ရာရပါတယ်။တိုက်ခိုက်ခံရပြီးနောက်မှာတော့အင်ဒိုနီးရှားအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတပ်ဖွဲ့ကတိုက်ခိုက်ခဲ့သူတွေရဲ့အိမ်တွေလို့ယူဆရတဲ့ဘန်တန်နဲ့အနောက်ဂျာဘာကအိမ်နှလုံးကိုဝန်ရောက်စီးနှင်ရှာဖွေပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူတွေကအနောက်ဂျာဘာပြည်နယ်ကအသက်40အရွယ်အစ်နူနူရူဆလမ်နဲ့အသက်32နှစ်အရွယ်အာမက်ရှူကရီဖြစ်တယ်လို့ရဲကထုတ်ဖော်ပြောဆိုပါတယ်။သူတို့ရဲ့ဆွေမျိုးတွေကိုတော့ DNA စစ်ဆေးဖို့နဲ့စစ်ဆေးမေးမြန်းနိုင်ဖို့အာဏာပိုင်တို့ကခေါ်ယူထားတယ်လို့လည်းရဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခတ်တဲ့ဘုံခွဲတိုက်ခတ်မှုနှစ်ခုကိုစုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့ကြာသပတေးနေ့မှာညွှန်ကြားထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ဘက်မင်ဒနာအိုကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကပဲစီးနင်းတိုက်ခတ်ထိန်းချုပ်ထားတဲ့အစ္စလမ်စစ်သွေးကြွတွေကိုရှင်းလင်းမှုအစိုးရတပ်တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာခဲ့ကြပါတယ်။ပြစ်ခတ်မှုတွေပောက်ကွဲတဲ့နေချမ်းမှာပဲဖိလစ်ပိုင်စစ်တပ်ကရဟတ်ယာဉ်နှစ်စင်းဟာမြို့ရင်းကိုပြန်တန်းလာပြီးခေါင်မိုးတွေပေါ်မှာနေရာယူခဲ့ကြတယ်လို့တန်ချက်ကကားတွေလည်းမြို့ရင်းကိုဝင်လာခဲ့ကြတာပါ။လူကြီးနှစ်သိန်းလောက်ရှိတဲ့မာဝီမြို့ကဒေသခံတွေကတော့ဘေးလွရာထွက်ပြေးနေကြပါတယ်။မချသိခင်ကတိုက်ပွဲတစ်ခုအတွင်းရရှိခဲ့တဲ့ဒဏ်ရာကိုကုသပြီးမြို့ရင်းမှာအနားယူနေတယ်လို့အာဏာပိုင်တွေယူဆထားတဲ့စစ်သွေးကြောင်းဆောင် Isnilo Happylongo Philippine Lunyu တပ်ဖွဲ့တွေဖမ်းဆီးဖို့ကြိုးပမ်းရာကအင်္ဂါနေ့နောက်ပိုင်းမှာတိုက်ပွဲတွေဆက်ခဲ့တာပါ။ဒါပေမဲ့လည်းစစ်သွေးကြွာတွေကမြို့ကိုဝင်ရောက်စီးနှင်းတက်ခတ်ပြီးနေအိမ်တွေတက်သူကျောင်းတစ်ကျောင်းနဲ့ကက်သလစ်ခရစ်ယာန်ဘုရားကျောင်းတစ်ခုကိုပါမိရှို့ဖျက်ဆီးခဲ့တယ်လို့ဘုရားကျောင်းကခရစ်ယာန်ဖုံးတော်ကြီးတစ်ပါးနဲ့လူပေါင်းတရာစင်ကျော်ကိုတရားခံဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ရာကလွန်ကျွေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအစီအစဉ်တွေလည်းပြပြခဲ့ရပါတယ်။တက်ခတ်မှုတွင်အစိုးရစစ်သား6ယောက်ထပ်မံနဲ့ကြာဆုံးပြီးစစ်သွေးကြွာ73ယောက်တိစုံကောင်းကျောင်းနဲ့စစ်တပ်ကတရင်ထုတ်ပြန်ခဲ့တာပါ။
ရာထူးကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပက်ကွန်ဟေရဲ့အမှုကိုဒီကနေ့ခြားသာပြင်းနေမှာဒုတိယနေ့အဖြစ်ရုံးထုတ်စစ်ဆေးပါတယ်။သမ္မတဟောင်ပက်ကွန်ဟေကိုတော့လက်ထိတ်ခတ်ပြီးတော့တရားရုံးကိုခေါ်ဆောင်လာခဲ့တာပါ။လက်ပေးလက်ယူမှုအပါအဝင်သူမကိုရာထူးကဖေရှားရေးလွှတ်တော်ကဆုံးဖြတ်ခဲ့ရတဲ့အထိဖြစ်ခဲ့တဲ့အရှုပ်တော်ပုံနေနဲ့ဆက်ဆက်ပြီးပြစ်မှု18ခုနဲ့သမ္မတဟောင်ပက်ကွန်ဟေဆွတ်ဆဲခံနေရတာဖြစ်ပြီးတရားရုံးထုတ်စစ်ဆေးဖို့စောင့်ဆိုင်းနေရတဲ့ကာလအတွင်းထောင်ထဲမှာထိမ့်သိမ်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကကနဦးကျန်းနာစစ်ဆေးမှုမှာတော့သမရဟောင်းပတ်ကဆွဆွဲချက်တွေအလုံးကိုညှင်းဆိုပါတယ်။သမရရဲ့ရှင်နေကလည်း Mrs. Park ရဲ့အမှုနဲ့ပတ်သက်တဲ့တင်သွင်းတဲ့သက်သေတွေကကောက်ချက်တွေမှန်းဆချက်တွေကိုအခြေခံထားတာဆိုပြီးတော့ပေးချထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ညင်ပါတယ်။21ရာစုပင်လုံးပြည်ထောင်စုညီညာရေးညီလာခံဒုတိယအကြော့အစည်းအဝေးကိုဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်လက်ကျင်းပနေပြီးတက်ရောက်လာတဲ့အဖွဲ့တွေကသူတို့ရဲ့ပြည်ထောင်စုတည်ထားမှုနဲ့ပတ်သက်လို့သူတို့သဘောထားတွေကိုတင်ပြဆွေးနွေးခဲ့ကြပါတယ်။NCA လက်မှတ်ထိုးထားခြင်းမရှိသေးတဲ့မြောက်ပိုင်းစီမဟာမိတ်အဖွဲ့တွေအနေနဲ့ကတော့မနေ့ဖြန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံဖို့ရှိနေပါတယ်။ဒီညီလာခံမှာသတင်းယူနေဖို့ရောက်နေတဲ့ VOA သတင်းတော့မမေခါကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားတာ
ပါ။မမေခါဒီကနေ့ပြောင်းစုညီညာရေးညီလာခံ21ပင်လုံးအခုစီဝေးမမေခါအခုဒုတိယနေ့ရောက်နေပြီဆိုတော့ဒီနေ့တော့ထူးခြားခြားဘာတွေများတွေ့ပြီလဲဘာတွေဖြစ်ကြသေးလဲဗျ။
ဒီကနေ့ထူးထူးခြားခြားကတော့မြောက်ပိုင်းခုနှစ်ဖွဲ့ကငင်းငယ်ကော်မရှင်နဲ့တွေ့ဆုံကြတယ်ဆွေးနွေးကြတယ်ပေါ့နော်အလို့သဘောတွေ့ဆုံဆွေးနွေးတယ်ဆိုတဲ့သဘောပဲသူတို့ဘက်ကတော့ထုတ်ပြန်တယ်အဲ့တော့အဲ့ဒီဆွေးနွေးချက်ရဲ့နောက်ဆက်တွဲကမနက်ဖြန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကောင်ဆန်းစုကြည်နဲ့ဒီမြောက်ပိုင်းအဖွဲ့တွေတစ်ဖွဲ့ချင်းစီသူတို့တွေ့သွားမယ်လို့ပြောပါတယ်ရှင
်တွေ့ဆုံမှုအစီအစဉ်နဲ့ပတ်သက်လို့ရောဘာများသိရသေးလဲဗျာ
အခုချိန်ကြီးကတော့တွေ့ဆုံမှုအစီအစဉ်နဲ့ပတ်သက်ပြီးတော့တဲကွဲကွဲနှစ်ဖက်စလုံးကနေပြီးတော့ဘာမှပြောကြားထားတာမျိုးတော့မရှိဘူးဒါပေမဲ့မြောက်ပိုင်းကနေပြီးတော့ရေးဆွဲထားတဲ့မူကိုတော့အစိုးရဘက်ကပြင်ပြဖို့အတွက်ဒီမြောက်ပိုင်းအဖွဲ့ကနေပြီးတော့ဒေါက်တာတင်မျိုးဝင်းကနေတဆင့်ပေးပို့လိုက်တယ်ဆိုတဲ့သတင်းစကားတော့ကြားရပါတယ်ရှင
်မမိခါကြီးအဲ့တော့ဒီကနေ့ဒီပြည်သူ့ညီညာညီလာခံကဒုတိယမြောက်နေ့ဖြစ်သွားပြီပေါ့နော်အဲ့တော့ဒုတိယမြောက်နေ့အဖြစ်နဲ့ကောဘာတွေများသူတို့ဆွေးနွေးကြတာတွေ့ရလဲဗျ
ဒီကနေ့မှာကဏ္ဍတွေအမျိုးမျိုးသူတို့ခွဲပြီးတော့ဆွေးနွေးကြတယ်နိုင်ငံရေးကဏ္ဍလုံခြုံရေးကဏ္ဍစီးပွားရေးကဏ္ဍလူမှုရေးကဏ္ဍနဲ့မြေယာကဏ္ဍဆိုပြီးတော့သူတို့ကဏ္ဍကြီး၅ခုကိုဆွေးနွေးကြတယ်ပေါ့နော်အဲ့အဲဒီဆွေးနွေးမှုတွေကတော့တစ်ဖွဲ့ချင်းစီသူတို့တီးကြတယ်သူတို့ဆွေးနွေးခဲ့ကြတာပါအ
ဲ့တော့ဒီဆွေးနွေးပွဲတွေကနေပြီးတော့တစုံတရာသဘောတူညီချက်ရတာမျိုးတွေရောရှိပါလား
အခုဒီပင်လုံဆွေးနွေးပွဲရဲ့သဘောတဘာဝကဒီပြီးခဲ့တဲ့အခေါက်နော်ပထမအကြိမ်ပြီးသွားတဲ့အချိန်မှာတိုင်းနယ်ပြည်နယ်အသီးသီးမှာခန္ဓာအလိုက်ဆွေးနွေးကြကနေရလာတဲ့အဖြေ result တွေကိုသူတို့ကဒီမှာထပ်ပြီးတော့မျက်နှာစုံကြည့်ဆွေးနွေးတာပေါ့နော်အခြေခံမူတွေကိုသူတို့ကဟိုချမှတ်နိုင်ရေးအတွက်ဆွေးနွေးတဲ့သဘောမျိုးဆိုတော့အခြေရလက်မျိုးတွေထွက်လာမဲ့အနေထားမျိုးမှာတော့မရှိဘူးရှင်သူတို့ရဲ့အနေထားကကဒီအကုန်လုံးရဲ့ပုံသဘောတူညီချက်ရအောင်အခြေခံမူတွေကိုပဲချသွားမယ်ဆိုတဲ့အနေထားမျိုးပါပဲရှိပါတယ်အဲ့တော့တော့နိုင်ငံရေးကဏ္ဍမှာဆွေးနွေးတဲ့ဒေါက်တာစလိုင်းလမ်မုံစာခေါင်ကိုရိုင်းကပြောရဲဒီဥစ္စာက9ရက်ထဲဆွေးနွေးတယ်။နောက်ပြီးတော့ရှိသမျှတိုင်းနဲ့ဒီနယ်တွေမှာဆွေးနွေးခဲ့တဲ့အရာတွေကိုဒီမှာပြန်ပြီးတော့အခြေခံမူတစ်ခုထွက်လာအောင်လို့ညှိနှိုင်းတဲ့သဘောဖြစ်တဲ့အတွက်ဘာအခြေရလက်မှထွက်မလာဘူးလို့လည်းသူကိုယ်တိုင်လည်းပြောထားပါရဲ့ရှင်
။ဟုတ်ကဲ့နောက်ချက်ကအခုဒီညီငယ်ညီလာခံကိုတက်လာကြတဲ့ကိုယ်စားလှယ်တွေဘက်ကရောဒီညီလာခံနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲအားရချေနှမ်းမှုရှိလားအားမရတာရှိလားဘယ်လိုများကြားရလဲဗျတွေ့ရလဲ
တချို့ကတော့ဒီလောက်ထိဖြစ်လာတဲ့အနေအထားပေါ်မှာပေါ့နော်ဒီနှစ်ပေါင်း60ကျော်အတွင်းမှာဒီလောက်ဖြစ်လာတဲ့အတွက်တော့ဒါတင်တဲ့အားရမှုရှိနေတဲ့တိုင်းရင်းသားအတန်တွေလည်းကြားတယ်လို့တချို့ကတော့ဒီမြောက်ပိုင်းအဖွဲ့တွေလည်းမပါနိုင်တာနောက်တစ်ခုက UNSC ကအဖွဲ့တွေလည်းဒီထဲမှာဝင်ဆွေးနွေးနိုင်တာမရှိတဲ့အပေါ်မှာတော့တိတ်ပြီးတော့အားရမှုမရှိဘူးဒီပထမအကြိမ်နဲ့ဒုတိယအကြိမ်ညီလာခံက တွေးဆုံဆွေးနွေးတဲ့တွေ့ခေါ်ပြီးတော့တွေ့တယ်ဟိုအဖွဲ့တွေစုံကြတယ်ဆိုတဲ့အနေထားမျိုးမှာပဲရှိတယ်ဆိုပြီးတော့ဝေဖန်နေကြတာမျိုးတွေလည်းရှိတယ်နောက်တစ်ခုကဒီညီလာခံကနေပါရက်ဆက်မှမထွက်လာဘူးဆိုပြီးတော့လေတိုင်းရင်းသားအကုန်လုံးကိုယ်တားမပြုတ်နိုင်ဘူးဆိုပြီးတော့လေဝေဖန်နေတာမျိုးတွေလည်းရှိပါတယ်ရှင
်အခုထူးခြားကြတော့ဒီညီလာခံမှာအရင်ကမပါခဲ့တဲ့ဒီမြောက်ပိုင်းအဖွဲ့တချို့အထူးဖြစ်တော့ကိုကန့်တို့နောက်ပလောင်တို့နောက်တစ်ခါရခိုင်ပေါ့နော်အေရုအဖွဲ့တွေတက်လာကြပါတယ်ခင်ဗျာအဲ့ဒါရင်တော့ကတော့တက်ကလုံးဝလူလားမရှိတဲ့အဖွဲ့တွေပေါ့ဒီလူအဖွဲ့တွေတက်လာနေတဲ့ပတ်သက်လို့ရောတက်ဘက်ကရောကူစလေရီရဲ့ပြောဆိုချက်တွေဘာများကြမိလဲသူတို့လူလားရှိရလားတက်ကဒီအစည်းအဝေးမှာတက်တက်ကြွကြပါဝင်ရလား
တက်ဘက်ကတော့သူတို့ဒီကန္နာလိုက်စနေခွဲတွေမှာတော့သူတို့ဘက်ကတက်တက်ကြွကြပါဝင်တာမျိုးတွေရှိတယ်ဒီအဖွဲ့တွေတက်လာတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့သူတို့ဘာမှတ်ချက်မှတော့သူတို့မပေးဘူးဒါပေမဲ့သူတို့လက်ကင်ထားတာကတော့ဒီအဖွဲ့တွေအနေနဲ့ငင်းငင်းကိစ္စတွေဆက်သွားခြင်းနိုင်ငံရေးစနေခွဲတွေဆက်လုပ်ခြင်းနဲ့ဆိုရင် NCA လမ်းကြောင်းပဲလိုက်ရမယ်ဆိုတဲ့အတိုင်းပဲကာကျုပ်မင်းအောင်နိုင်ကလည်းတော့ကာဝေးဦးစီးချုပ်မင်းအောင်နိုင်ကလည်းပြောဆိုထားတဲ့အတိုင်းပဲတက်ကကိုစလေတွေကလည်းဒီအတိုင်းကိုပဲလက်ကင်ထားပြီးတော့ကျွန်တော်တို့မေးသမျှကိုသူတို့ကအဲ့လိုပဲဖြေပါတယ်ရှင်
ဟုတ်ကဲ့မမေခါကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ပင်လုံညီလာခံအခြေအနေနဲ့ပတ်သက်ပြီးမမေခါကိုကိုသားညူဆက်သွယ်မေးမြန်းခဲ့တာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုစတင်ကြပါမယ်အဲ့ဒီအစီအစဉ်မတိုင်ခင်မှာကျွန်တော်တို့ဒီလာမယ့်စနေနေ့မှာဘာအကြောင်းအရာတွေကို VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမလဲကြည့်အောင်ပါ
ရောရှိမြတ်မြတ်ပြောင်စုငင်းငင်းညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လူလူဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားလာကောင်းနေတဲ့အတူပဲ80ငင်းငင်းအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းတရက်လီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကျေးဇူးပါတယ်။
လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်အခုကစားလို့နိုင်ငံတကာသတင်းလွှာတွေကိုဆက်တိုက်တင်ဆက်ပါမယ်မန်ချက်စတာကအကြမ်းဖက်တိုက်ခိုက်မှုကြောင့်အဆောင်အအုံထူထူထပ်ထပ်ချထားတဲ့ Brussels မြို့ကို NATO အဖွဲ့နိုင်ငံခေါင်းဆောင်တွေရောက်ရှိလာနေပါတယ်အမေရိကန်သမ္မတ Donald Trump ကသူ့ရဲ့ရွေးကောက်ပွဲမဲဆွေစည်းရုံးကာလအတွင်း NATO အဖွဲ့ဝင်တွေဟာအကြမ်းဖက်ဝါဒနှိမ်နည်းထိရောက်စွာမဆောင်ရွက်နိုင်ဘူးလို့ပြစ်ဒဏ်ဝေဖန်ခဲ့ပါတယ်ဒီဗီဒီမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်မဟာမိတ်တွေစီကနေသမ္မတထရန့်ဖြစ်စီခြင်းနဲ့ပူးပေါင်းဆောင်ရွက်မှုမျိုးဖြစ်ကောင်းဖြစ်လာနိုင်ကြောင်း VOA သတင်းတော့ Louis Brazil ကနေပြပို့တဲ့သတင်းကိုကိုအောင်ပြောပြမှာပ
ါ Belgium နိုင်ငံ Brazil မြို့မှာရောက်နေတဲ့ American ပါဝင်နေတူမြောက် Atlantic စာချုပ်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုထောင်ထဲချီတဲ့လူတွေဆန္ဒပြနေကြပါတယ်နေတူအဖွဲ့ပေါ်အစောပိုင်းမှာပြစ်တင်ဝေဖန်ထားတဲ့ American သမ္မတ Donald Trump အပေါ်ကြိုက်နှစ်သက်ပေမဲ့အခုခါမှာတော့စိတ်ပြက်လက်ပြက်ဖြစ်မိပါတယ်လို့ပြောသူကဆန္ဒပြသမားတစ်ယောက်ဖြစ်တဲ့ Frandy Mac ပါ
Trump a dit des bonnes choses au début pendant la campagne
ဝေကောက်ပွဲကာလတုန်းကတော့ Trump ကအကောင်းတွေကြီးပဲပြောခဲ့တာပါကမ္ဘာရေးရာတွေမှာ American မပါတော့ဘူးလို့ပဲသူကပြောပါတယ်အဲ့ဒါတကယ်ကောင်းပါတယ်ဒါပေမဲ့လည်း Democrat နဲ့ Republican တွေရဲ့ဖိအားကြောင့်သူ့အနေနဲ့ပြောင်းလဲစဉ်းစားပြီးသမ္မတ Obama ရဲ့ပြင်းထန်တဲ့မူဝါဒတွေအတိုင်းဆက်လုပ်နေတာပ
ါ Britain နိုင်ငံ Manchester ကအကြမ်းဖက်တိုက်ခိုက်မှုအပြီးရပ်ပိုင်းလေးမှာပဲ Brussels မြို့ကို Trump ရောက်လာတာပါဒီလိုအခြေအနေကြောင့်အကြမ်းဖက်ဝါဒပေါ်ပြက်ပြက်သားသားတုံ့ပြန်သွားဖို့ NATO ကောင်းဆောင်နေကြသဘောထားရှိနေတာပါ NATO အတွင်းမှချုပ် Jens Stoltenberg က
The attacks we saw in Manchester
Manchester တိုက်ခိုက်မှုအကြောင်းထိပ်သီးစည်းဝေးလာတက်ကြတဲ့ခေါင်းဆောင်တွေဟာတနည်းမဟုတ်တနည်းဆွေးနွေးသွားမှာပါဒီတိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်မှုဖြစ်ပြီးတော့ကလေးငယ်တွေနဲ့လူငယ်လူရွယ်တွေမိသားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပ
ါကာကွယ်ရေးအတွက်နေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့အချိုးကျထဲဝင်တာဒါမှမဟုတ်နိုင်ငံဝင်ငွေရဲ့နှိမ့်ရာခိုင်နှုန်းထဲဝင်ဖို့ Trump အနေနဲ့လိုလားနေတာပါ Stoltenberg က
major topic for me
တိုးတက်မှုတွေရှိပါတယ် နှစ်အတော်ကြာကျဆင်းနေပြီးနောက်မနစ်ကဆိုရင်ဥရောပမဟာမိတ်တွေနဲ့ကနေဒါကထဲဝင်ငွေဒေါ်လာဘီလျံနဲ့ချီရှိပါတယ
်။ဒါပေမဲ့လည်းနိုင်ငံသားတွေလူမှုဖူလုံရေးအတွက်အဓိကဖြည့်ဆည်းပေးနေတဲ့အနောက်ဥရောပနိုင်ငံတွေအဖို့တော့ကာကွယ်ရေးအသုံးစိတ်တိုးတုံမှုအခက်တွေ့နေပါတယ်။ NATO စန့်ကြီးဆန္ဒပြသူ Stephanie Demlin ကတော့ဒီလိုအခြေအနေပေါ်စိုးရိမ်နေပါတယ
်။ Et ça ça veut dire énormément d'argent.
ဒါဟာဘာကိုပြနေတယ်လဲဆိုတော့ငွေကြေးပမာဏတော်တော်များများဟာပညာရေးကျန်းမာရေးလိုမျိုးကိစ္စတွေထက်စစ်ပွဲအတွက်ပဲဖြစ်နေပါတယ
်။ပြင်သစ်သမ္မတ Emmanuel Macron အနေနဲ့ပြင်သစ်နိုင်ငံကအရေးပေါ်အခြေအနေကိုရက်ထက်တိုးဖို့ကြိုးပမ်းနေကြမှာပဲ။နေတို့အဖွဲ့ကြီးရဲ့ထိပ်သီးအစည်းအဝေးကျင်းပမှာပါ။အခုကာလတွေအတွင်းပြင်သစ်နဲ့ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်နေတို့ကောင်းဆောင်တွေအနေနဲ့ငြင်းငြင်းရေးထက်စစ်ပွဲတွေအကြောင်းပိုဆွေးနွေးဖို့လာလာတွေရှိနေပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါ။အခုဒီကတော့မူရေကုံသွဲမှုအခြေအနေတင်ပြပါမယ်။မွေးကုံကူးသူတွေကသူတို့ရဲ့တရားမဝင်ကုန်ထုတ်မှုတွေကိုအကျိုးမြတ်များလာတဲ့အမေရိကန်ဈေးကွက်တွေထိုးဖောက်ဝင်ရောက်နိုင်ရေးအတွက်လျှို့ဝှက်လမ်းကြောင်းပေါင်းစုံစီမံထားပါတယ်။အဲ့ဒီထဲမှာအမေရိကန်မက္ကဆီကိုနယ်စပ်ကရှေလျားရှုပ်ထွေးလာတဲ့မြေအောက်ဥမင်လှိုင်ကောင်းတွေလည်းပါဝင်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်လျှို့ဝှက်ဥမင်လှိုင်ကောင်းတစ်ခုကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်အရူတိုမာတင်းစ်မွေးမှောင်ကုန်မှုတွေကိုတားမြစ်ဖို့ဘလို့အခက်အခဲရှိသလဲဆိုတာကိုတင်ပြထားတာကိုမှတ်သိကြီးထိုက်ပြောပြမှာပ
ါ။စေးကြောက်မောင်ခိုကူတာမှာအများစုကဥမင်လှိုင်ကောင်းတွေကနေဖြတ်ပြီးတော့တည်ဆောင်ကြတာပါ။အမေရိကန်မက္ဆီကိုနယ်စပ်မှာ1990ပြည့်နှစ်နောက်ပိုင်းဥမင်လှိုင်ကောင်းပေါင်း220ကျော်တွေ့ခဲ့ပါတယ်။ဒီထဲကဥမင်လှိုင်ကောင်းပေါင်း60တို့ကတော့အမေရိကန်ဆန်ဒီယေဂိုနယ်စပ်လုံခြုံရေးတပ်ဖွဲ့ကြီးကြပ်တဲ့ဒေသမှာတွေ့ခဲ့တာပါ။ရဲတပ်ဖွဲ့ရဲ့ပြောခွင့်ရဟိုဆေးဟာနန်ဒက်စ်ကတော့ဒီဒေသဟာဘာကြောင့်ကုန်ကူးသူတွေကိုအထူးသဖြင့်ဆွဲဆောင်ထားနိုင်တယ်လဲဆိုတာကိုရှင်းပြပါတယ
် You see it's an industrial area. We see many warehouses and many trucks passing by.
ဒီဒေသဆက်မှုကွန်ထရိုးလုပ်မှုဒေသဖြစ်ပါတယ်။သူလောင်ယုံတွေရှိတယ်လို့ကုန်ကားတွေဆိုရင်လည်းဖြတ်တန်းသွားတာနေကြတာပါ။ဘယ်အချိန်ဖြစ်ဖြစ်ဒီမြင်ကွင်းကတိတ်ပြီးတော့မထူးဆန်းတဲ့မြင်နေကြဖြစ်နေပါတယ်။ဒါကြောင့်မောင်ကိုသမားတွေကလူမြင်ကွင်းမှာပဲခိုးအောင်နေနိုင်တာပါ။
American ဘက်ချမ်းမှာကုန်ကားတွေအဆက်မပြတ်သွားလို့ဆူညံနေတယ်လို့မက္ဆီကိုဘက်ကလည်းစောက်လုပ်ရေးလုပ်ငန်းခွင်တွေကြောင့်ဆူညံနေတာဖြစ်ပြီးလျှို့ဝှက်ဥမင်လိုင်းကောင်းတွေတူးပေါ်တဲ့အတန်တွေကိုဖုံးလွှမ်းထားစေတာပါဥမင်လိုင်းကောင်းတစ်ခုပေါ်ဖို့ဒေါ်လာ2,000လောက်ကုန်ကြတာကိုလောက်တော့မူရဲမှောင်ခိုသမားတွေကမမှုပါဘူးနေဆက်တတိုင်းရဲ့အောက်ကနေတူးပေါ်ထားတဲ့ဥမင်လိုင်းကောင်းရဲ့အရှိကမီတာ80ကျော်ရှိပါတယ်မြေတူးဆက်တွေရန်တရားတွေနဲ့တူးပေါ်နေတဲ့အဲ့ဒီလိုင်းကောင်းကိုတော့မပြီးခင်မှာတွေ့ခဲ့တာပါအမေရိကန်နယ်စပ်ကင်းအဖွဲ့ကတော့ဥမင်လှိုင်ကောင်းတွေကိုရှာပွေဖောက်ထုတ်တာမှာမြေအောက်ကိုဖောက်ထွင်းနိုင်တဲ့ရေဒါတွေစင်ဆာတွေလိုကိုပိုင်ကိရိယာတွေလည်းရှိပါတယ်။လှိုင်ကောင်းတွေကကြွတ်တေးလို့ခေါ်တဲ့ဆန်ဒီယေဂိုကဥမင်လှိုင်ကောင်းရှာပွေရေးအဖွဲ့ရဲ့အကြီးအကဲလန်စ်လန်ရိုင်းကတော့မောင်ခိုသမားတွေကဒီလှိုင်ကောင်းတွေကိုစေးကြောင့်မောင်ခိုကူရာမှာအများဆုံးသုံးတာလို့ပြောပါတယ်။စေးချောက်ကဝင်ကျဲတယ်။နောက်သူ့အနှံ့ကလည်းပြင်းလာကြောင်းမွေးရဆေးဝါးအနှံ့ခံတဲ့ခွေးတွေနောက်နေဆက်ကစစ်စေးရေးဂိတ်တွေနဲ့လေးစိတ်တွေကလုံခြုံရေးတွေမတိအောင်ဖြတ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။စေးချောက်မှောင်ခိုကူးမှုကတော့နေဆက်လုံခြုံရေးအတွက်အင်မတန်မှအလုရှုပ်ရတဲ့ကိစ္စပါ။နေဆက်ကင်းအဖွဲ့ရဲ့ညွှန်ကြားရေးမှူးလန်စ်လန်ရိုင်းကအခုလိုပြောပါတယ
်။ They intercepted 13 individuals in the warehouse immediately.
ကျွန်တော်တို့ရဲ့တောင်ပိုင်းမက္ကဆီကိုဘက်ကလိုင်ကောင်း73ခုကိုတွေ့ရှိခဲ့ပါတယ်။ရေချိုးကန်းကျမ်းမြင်အောက်ခြေမှာအဝင်ပေါက်ကိုတွေ့ခဲ့တာပ
ါမြေအောက်ဥမင်လှိုင်ကောင်းတစ်ခုကိုရှာတွေ့ပြီဆိုတာနဲ့အမေရိကန်အာဏာပိုင်တွေဘက်ကတော့ပိတ်ပစ်လိုက်တာပါနေချားဆောင်တပ်ရဲ့ညွှန်ကြားရေးမှူးလန်စ်လန်ရိုင်းကအခုလိုပြောပါတယ
် When we go to remediate these things we can put an X on the ground
ဒါတွေကိုကျွန်တော်တွေ့ပြီဆိုတာနဲ့အဲ့နေရာကို X မှာသာလုပ်လိုက်တယ်ပြီးရင်24ရှာဖွေပြီးတော့အင်္ဂလိပ်လောင်းပြီးပိတ်ပစ်ပါတယ
်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနက2009ခုနှစ်ကနေ2015ခုနှစ်အတွင်းဒေါ်လာ 8.3 တန်းသုံးပြီးဥမင်လှိုင်ကောင်းတွေကိုကွန်ကရစ်နဲ့ပိတ်ခဲ့ပါတယ်။မက္ဆီကိုဘက်ကတော့ပုံစံတစ်မျိုးနဲ့ပိတ်ပါတယ်။ဆန်ဒီယေဂိုကအမေရိကန်နယ်စပ်ကင်းအဖွဲ့ရဲ့ပြောခွင့်ရဟိုဆေးဟာနန်ဒက်စ်ကအခုလိုပြောပါတယ
်။ Principalmente ponen They mostly put garbage at the entrance.
ဥမင်လှိုင်ကောင်းကိုဝင်လန်းပိတ်သွားတဲ့အချိန်သူတို့ကအများအားဖြင့်တော့အမိုက်တွေဖုတ်ပြီးတော့ပိတ်ပါတယ်။
ဒီလိုပိတ်ပစ်တဲ့နီလန်းကရေရှည်မခံတာကြောင့်လဲမက္ဆီကိုနဲ့အမေရိကန်အာဏာပိုင်တွေကြားမကြေမလည်ဖြစ်ရတဲ့အကြောင်းရင်းတစ်ခုပါအနည်းဆုံးဥမင်လှိုင်ကောင်း6ခုလောက်ကမက္ဆီကိုဘက်ကနေပြန်ပြီးတော့ပွင့်ပါတယ်မက္ဆီကိုအာဏာပိုင်တွေကတော့ဒီဥမင်လှိုင်ကောင်းတွေကိုပိတ်ပစ်ဖို့အင်္ဂလိပ်ဘူမတက်နိုင်ဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့နှစ်နိုင်ငံတို့အနေနဲ့ဥမင်လှိုင်ကောင်းတွေနဲ့မှောင်ခိုသမားတွေကိုတာစီရေးဆက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်တရားမဝင်မှုရဲ့ဆေးဝါးတွေနဲ့ မောင်ခိုကူရာတွေကအမေရိကန်နိုင်ငံရဲ့ကျန်းမာရေးနဲ့လုံခြုံရေးအပေါ်ချိမ့်ချောင်မှုအဖြစ်အမေရိကန်ပြည်ထောင်စုကရှုမြင်ထားတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးတိုင်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုတဝန်းလုံးကတက္ကသိုလ်တွေကနေဘွေရပြီးဒီနှစ်အတွင်းအလုပ်ခွင့်ကိုဝင်မဲ့အမေရိကန်နိုင်ငံသားက3သန်းလောက်ရှိနေပါတယ်။ဆယ်နှစ်အတွင်းအလုပ်လက်မဲ့နှုန်းအနည်းဆုံးဖြစ်တဲ့ဒီနှစ်2019ခုနှစ်မှာဘွေရဂါဇာလူတွေအတွက်တော့အလားအလာကောင်းနေပါတယ်။မေအာဂဇာပြည်ပို့တဲ့သတင်းကိုမအီတန်းစင်တင်ပြပါမယ်
။ဘွေရသူတွေအတွက်2019ခုနှစ်ကတော့အချိန်ကောင်းပါ။ဒီကြောင်းရင်းကို Georgetown တက္ကသိုလ်ကပညာရေးနဲ့လုပ်ငန်းခွင်ဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Nicole Smith ကရှင်းပြပါရယ်
။ We are at one of the lowest
unemployment rates. 2019ခုနှစ်မေလတည်းကစလို့ဒီနှစ်ကအလုပ်လက်မဲ့နှုန်းအနှိမ့်ဆုံးဖြစ်တဲ့နှစ်ဖြစ်တဲ့အတွက်ဒီနှစ်ဘွေရတဲ့သူတွေအနေနဲ့အလုပ်တန်းရဖို့အလားအလာသိတ်ကိုကောင်းပါရယ်
။ဓာတုစီဝဘာသာရပ်နဲ့မဟာဘွေရထားတဲ့ဇီဘာမာနာဗီကတော့အခုခေတ်စီးပွားရေးအခြေအနေမှာသူပညာရေးကအစာပဲရှိသေးပြီးတော့နောက်ဆက်ရမှာအများကြီးလိုသေးတယ်လို့သူကပြောပါတယ
်။ Because science is never ending.
သိပ္ပံဘာသာရဲ့ဆိုတာသင်ယူလို့ကုန်တယ်ကိုမရှိပါဘူး။၄နှစ်၅နှစ်ပဲသင်ယူရမယ်ရေလည်းမဟုတ်တော့တစ်သက်လုံးသင်ယူသွားရမယ်ပညာရက်ပါ
။မိခင်ပြောင်စုမှာနိုင်ငံတကာကလာပြီးပညာလာတင်တဲ့ကျောင်းသားတွေအတွက်တော့ဗီဇာကန့်သတ်ချက်တွေကြောင့်အလောက်ကင်ခွလန်းတွေမှာစိန်ခေါ်မှုတွေနဲ့ကြုံရနိုင်ပါတယ်။ဓာတုဗေဒဘာသာရဲ့နဲ့ PhD ဘွဲ့ရထားပေမဲ့လည်းတရုတ်နိုင်ငံကိုပဲပြန်ပြီးတော့အလုပ်စလုပ်ဖြစ်မယ်ထင်တယ်လို့ Zongyu Mao ကပြောပါတ
ယ်။ Have opportunity yet.
ရွေးချယ်လို့ရမယ်ဆိုရင်ဒီမှာအလုပ်လုပ်ချင်ပါတယ်
။တခြားဘွဲ့ရသူတွေလည်းဒီလိုအခက်အခဲမျိုးတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။စီးပွားရေးရကတော့အလုပ်ရှိရနောက်ကိုလိုက်ပြီးတော့ခွင့်လန်းရှာရမှာပါပဲလို့ bankrate.com စီးပွားရေးဝန်ဆောင်မှုက Mark Hamrick ကစတိုက်ကနေပြောဆိုပါတယ
်။ And that suggests that there are still people
American ရှေ့ဘက်နဲ့အနောက်ဘက်ကမ်းရိုးတန်းတွေမှာအလုတ်ကင်နေရလာလာတွေပုံများပါတယ်။အလဲပိုင်းဒေသကိုပြောင်းလာပြီးအလုတ်လာလုတ်လေးမရှိကြတာရဲ့နောက်စီးပွားရေးပြန်လဲဥမော့လာနိုင်ဖို့စောင့်ရက်တဲ့နေရာမှာ American အလဲပိုင်းကလည်းနောက်ကျနေတာရဲ့ကြောင့်အခွင့်အလမ်းတိတ်မရှိတာဖြစ်နိုင်ပါတယ်
။ကုန်ထုတ်လုပ်ငန်းတွေမှာလက်ခကောင်းတဲ့အလုတ်နေရာတချို့ကိုရဖို့မျှော်လင့်နေကြသူတွေလည်းရှိတယ်လို့ Nicole Smith ကပြောပါတ
ယ်။are requiring a lot more skills
ဒီကိကုန်ထုတ်လုပ်ငန်းတွေမှာကအရင်တုန်းကလုတ်ကင်ခဲ့တဲ့သူတွေထက်ဆိုင်ကျွမ်းကျင်မှုအများကြီးပိုလိုအပ်ပါတယ်။အရင်ကုန်ထုတ်လုပ်ငန်းမှာလုပ်ခဲ့သူတွေကလည်းဒီအလုပ်ကိုပြန်မလုပ်ကြတော့ဘူးလေ
1980ခုနှစ်တုန်းကဆိုရင် American ပြည်အောင်စုကအလုပ်နေရာ5ခုမှ2ခုလောက်ကကုန်ထုတ်လုပ်မှုဆိုင်ရာအလုပ်နေရာတွေဖြစ်ပါတယ်ဒီကနေ့ခေတ်တွေမှာတော့အလုပ်နေရာ10ခုမှ1ခုလောက်ထိတောင်နည်းသွားပြီဖြစ်ပါတယ
်မအီးတန့်စင်ပြောပြခဲ့တာပါအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ဗြိတိန်ကမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲတစ်ခုမှာကလေးတွေပါဝင်လူ22ယောက်သေဆုံးခဲ့တဲ့ဘုံခွဲတက်ခဲမှုနဲ့ဆက်နွယ်ပြီးပြည်ရှာချမ်ပက်ဝါရတက်မြတ်တက်ဖြည့်တက်ဖွဲ့ဝင်တွေဒီကနေ့စီးနှင်းရှာဖွေမှုတွေအတွင်းနောက်ထပ်လူ2ယောက်ကိုဖမ်းဆီးလိုက်ပါတယ်အသေးခံဘုံခွဲသမားရဲ့ညီကိုတော်သူနဲ့ဖခင်ပါဝင်လူချင်းရဲ့အာနာမနဲ့ဖမ်းဆီးခဲ့သူစုစုပေါင်းအခုဆိုရင်6ယောက်ထိရှိသွားပါပြီတင်းလာနေတုန်းကအသေးခံဘုံခွဲတက်ခဲမှုကြောင့်ထိခဲ့သေဆုံးသူတွေအတွက်အောက်မေ့ဘွယ်အခမ်းအနားတစ်ခုကိုလည်းဒီကနေ့မနက်ပိုင်းမှာပဲမန်ချက်စတာမြို့မှာကျင်းပခဲ့ပါတယ်မန်ချက်စတာမြို့ကဘုံခွဲတက်ခဲမှုကိုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်အလက်တွေကိုတော့အမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့မှုနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတွေ့ဆုံချိန်မှာပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်။တက်ခဲမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်အာဏာပိုင်တွေကမီဒီယာတွေကိုဖွင့်ချတဲ့အပေါ်ဒေါသဖြစ်နေတဲ့မန်ချက်စတာမြို့ကဖောက်ခွဲမှုကိုစုံစမ်းနေတဲ့ရဲတပ်ဖွဲ့ကတော့အမေရိကန်ရဲတပ်ဖွဲ့နဲ့သတင်းချက်လက်မျှဝေတာကိုရပ်ဆိုင်းလိုက်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဘတ်စကားဂိတ်ကမှအသေးခံဘုံခွဲသမားနှစ်ဦးရဲ့ဘုံခွဲတက်ခိုက်မှုလို့ယူဆရတဲ့တက်ခိုက်မှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်3ဦးသေဆုံးသွားပါတယ်။တခြားရဲတပ်ဖွဲ့ဝင်5ဦးနဲ့အရသာ5ဦးလို့လည်းထိခဲ့ဒဏ်ရာရခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာကိုကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကစီးနင်းတက်ခိုက်ထိချုပ်ထားတဲ့အစ္စလမ်စစ်သွေးကြွတွေကိုရှင်းလင်းမှုအစိုးရတပ်တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွှင့် engineer ကတော့ skip 6ဖြစ်ပါတယ် VOA American အတန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းနိုမီတာ 19.25 ဒုကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.